အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုအနိုင်ရပြီးတဲ့နောက်ယူကောက်ခံသမ္မတဒေါ်နယ်ထရန့်မှာသမ္မတဘရက်အိုဘားမားနဲ့မကြာခင်အချိန်မိုက်တွင်သမ္မတအင်ဂျီရိုမှာပထမဆုံးအကြိမ်တွေ့ဆုံမှုရှိပါတယ်။နောက်နေ့ဇန်နဝါရီလ20ရက်နေ့မှာလုံမဲ့သမ္မတတန်တစ်စာချင်းဆိုပွဲအတွက်မစ္စတာထရန့်အစင်းင်းဖြစ်အောင်တဖြည်းဖြည်းချင်းအာဏာလွှဲပြောင်းရေးစတင်မှုယူကောက်ပွဲအပြီး3ရက်ကြာမှာပဲလက်ရှိသမ္မတနဲ့ယူကောက်ခံသမ္မတတို့တွေ့ဆုံကြမှာပါ။သမ္မတအိုဘားမားဟာမစ္စစ်ကလင်တန်အတွက်အပြင်းထန်မဲဆွယ်စည်းရုံးပေးခဲ့ပြီးအရှုံးကိုရင်ဆိုင်ရတာဟာခက်ခဲပါတယ်လို့ဘူရူးနေကပြောခဲ့ပါတယ်။ထရမ့်မြင်အောင်မြင်မှုတွေချူးချူးပါတယ်လို့သမ္မတအိုဘားမားကပြောပြီးယူကောက်ခံသမ္မတအတွက်အောင်မြင်တဲ့အလွယ်ပြောင်းဖြစ်စေရေးဖြစ်နိုင်တဲ့များအားကျွမ်းမှန်တယ်လို့ဆောင်ကြဖို့အင်ဂျူရိုဝန်ထမ်းတွေကိုညွှန်ကြားထားတယ်လို့သမ္မတအိုဘားမားကပြောပါတယ်။ညီညာစွာအနာလွှဲပြောင်းရေးဟာအမေရိကန်ဒီမိုကရေစီရဲ့အမှတ်တင်ဒေတာတစ်ခုဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။